ပြည်ထောင်ငံဥရောပတမက္ကာတွေကနေနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ပေးထားတဲ့ဂရီတိုင်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာဗိုလ်တူးနေမှာယာရုကနေတရားဝင်အနားယူတော့မှာဖြစ်ပြီးတော့လက်ရှိပြည်ထောင်ဝန်ကြီးတာဝန်ထမ်းဆောင်နေတဲ့ထရီဆာမေကိုဝန်ကြီးချုပ်အသစ်ဖြစ်ကွန်ဆာဗေးတစ်ပါတီကနေရွေးချယ်တင်မြှောက်လိုက်ပါတယ်ထရီဆာမေဝန်ကြီးချုပ်ဖြစ်လာတဲ့အခါမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့ဘလို့သဘောထားမျိုးတွေရှိလာနိုင်တယ်လဲဆိုတာကိုကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးမထွက်ရေးအတွက်ဇွန်လ29ရက်နေ့မှာလူထုဆန္ဒခံယူပွဲကျင်းပစဉ်ကဗြိတိန်နိုင်ငံ EU ထဲမှာဆက်တည်ရှိရေးစည်းရုံးမှုတွေမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဒေးဗစ်ကင်မရွန်ဟာပေးထားတဲ့ကတိအတိုင်းဇူလိုင်လ23ရက်ဗုဒ္ဓဟူးနေ့မှာဝန်ကြီးချုပ်ယာရုကနေတရားဝင်အနားယူတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာအစားထိုးတာဝန်ထမ်းဆောင်မှုအတွက်ပြည်ထောင်စုဝန်ကြီးသရက်ဆာမေနဲ့စွန့်အင်ဝန်ကြီးအန်ဒရီယာလစ်ဆမ်တို့နှစ်ဦးကွန်ဆာဗေးတစ်ပါတီအတွင်းမှာရှင်ပြိုင်ကြမယ်လို့မျှော်လင့်ထားခဲ့ပေမဲ့အန်ဒရီယာလစ်ဆမ်ကဝန်ကြီးချုပ်ရွေးချယ်မှုကနေနှုတ်ထွက်မဲ့အကြောင်းတင်းလာနေအစောပိုင်းမှာကြေညာလိုက်တဲ့အတွက်ထရက်ဆာမေတဦးတည်းဝန်ကြီးချုပ်ဖြစ်ရေးရှင်ပြိုင်သူအဖြစ်ကြံရှိတော့တာ
ပါ There is no greater privilege than to lead the Conservative Party in government and I would have been deeply honored to do it
Conservative Party ကိုစားဆိုရဖွဲ့ကိုဥဆောင်ရမယ်အခွင့်အလမ်းလောက်ကြီးမားတဲ့အခွင့်အလမ်းရှိပါဘူးကျမအနေနဲ့လည်းဂုံယူဝင်းမြောက်စွာနဲ့တာဝန်ထမ်းဆောင်လုပ်ပါတယ်။ဒါပေမဲ့ထက်မြက်ပြီးအများစုရဲ့ထောက်ခံမှုရရှိထားတဲ့ခေါင်းဆောင်ကိုအမြန်ဆုံးရွေးချယ်ခန့်ခြင်းကတိုင်းပြည်အတွက်ပိုအကျိုးရှိနိုင်မယ်လို့ယူဆတဲ့အတွက်ခေါင်းဆောင်မှုရွေးချယ်မှုကနေကျမနှုတ်ထွက်ပါတယ်။သရီဇမေအနေနဲ့အအောင်မြင်ဆုံးလှုပ်ဆောင်နိုင်ပါစေလို့ကျမဆုတောင်းပေးပါတယ်။ကျမအနေနဲ့သူ့ကိုအပြည့်အဝထောက်ခံအားပေးသွားမယ်ဆိုတာကိုလည်းပြောကြားခဲ့ပါတယ်။
ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဗုဒ္ဓနေ့မှာကျင်းပမယ်အောက်လွတ်တော်နဲ့ဝန်ကြီးချုပ်အမေအဖေကဏ္ဍကိုသူတက်ရောက်မယ်လို့ပြောကြားလိုက်ပြီးအန်ဒရီယာလစ်ဆမ်အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချခဲ့ကြောင်းပြောပါတယ
်။ I think Andrea Leadsom has made absolutely the right decision to stand aside and it's clear Theresa May has the overwhelming support of the Conservative
Party. Andrea Leadsom အနေနဲ့လုံးဝမှန်ကန်တဲ့ဆုံးဖြတ်ချက်ကိုချလိုက်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လွတ်တော်အတွင်း Conservative Party ဝင်တွေရဲ့အပြတ်အသတ်ထောက်ခံမှုကို Theresa May ရရှိလိုက်တယ်ဆိုတာဟာသိတာထင်ရှားပါတယ်။ Theresa May ဝန်ကြီးချုပ်ဖြစ်လာမယ့်အတွက်ကျွန်တော်ဝမ်းမြောက်ဂုဏ်ယူပါတယ်။သူမဟာထက်မြက်ပြီးအရေးချင်းပြည့်မီတဲ့သူတူဖြစ်တဲ့အပြင်လာမယ့်နှစ်အနည်းငယ်အတွင်းကျွန်တော်တိုင်းပြည်ကလိုအပ်တဲ့ခေါင်းဆောင်မှုတွေပိုပြီးစွမ်းဆောင်နိုင်သူတူဖြစ်ပါတယ်။သူမအနေနဲ့ကျွန်တော်ရဲ့ထောက်ခံမှုအပြည့်အဝရရှိမှာဖြစ်ပါတယ်
။တနင်္လာနေ့နောက်ပိုင်းမှာတော့ Theresa May ဟာ Conservative Party ဝင်နေတဲ့အတူလွတ်တော်အပြင်ကိုထွက်လာပြီးEU တွေကဗြိတိန်နှုတ်ထွက်လိုက်တဲ့အတွက်ဗြိတိန်အတွက်အကောင်းဆုံးဘယ်လိုလုပ်ဆောင်ရမလဲဆိုတာသူမရဲ့ပထမဦးစားပေးလုပ်ငန်းတာဝန်ဖြစ်ကြောင်းပြောကြားခဲ့ပါတယ
် Brexit means Brexit and we are going to make a success of it Second we need to unite our country
Brexit ဆိုတဲ့အတိုင်း EU ကနေဗြိတိန်နှုတ်ထွက်တော့မှာပါဒီနှုတ်ထွက်မှုကနေအောင်မြင်မှုတွေရရှိအောင်ကျမတို့လှုံ့ဆော်သွားမှာပါဒုတိယအချက်အနေနဲ့ကတော့ကျမတို့တိုင်းပြည်ကိုညီညွတ်အောင်လှုပ်ကြရပါမယ်တတိယအချက်အနေနဲ့ကတော့ကျမတို့တိုင်းပြည်အတွက်အင်အားတောင့်တင်းပြီးတစ်လွင်နဲ့တိုးတက်မှုရှိတဲ့လမ်းစဉ်တွေကိုချမှတ်ရပါမယ်အဲ့ဒီလမ်းစဉ်တွေဟာအလုပ်ဖြစ်ပြီးတော့အခွင့်အရေးကလူတန်းစားတချို့အတွက်ပဲမဟုတ်ဘဲလူတိုင်းအတွက်ဖြစ်စေရပါမယ်ဘာလို့လဲဆိုတော့တိုင်းသူပြည်သားတွေသူတို့ဘဝတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့ကျမတို့ကကူညီဆောင်ရွက်ပေးသွားမှာကြောင့်ဖြစ်ပါတယ်အဲ့ဒါဟာကျမတို့အနေနဲ့ဗြိတိန်နိုင်ငံတိုးတက်ကောင်းမွန်အောင်ဘလို့တည်ဆောက်သွားမယ်ဆိုတဲ့နိလမ်းပဲဖြစ်ပါတယ်
။ဝန်ကြီးချုပ်အဖြစ်အတည်ပြုပြီးသွားရင်တော့ Theresa May ဟာ1999ခုနှစ်ကနေ1990ခုနှစ်အထိဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Margaret Thatcher နောက်မှာပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာမှာပါ။ဗြိတိန်အခြေစိုက်မြမအရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကဇိုယာဖန်းကတော့ဝန်ကြီးချုပ်ဖြစ်လာမဲ့ Theresa May အနေနဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့ဘယ်လိုသဘောထားမျိုးထားရှိသွားမလဲဆိုတော့သူမရဲ့အမြင်တွေကိုအခုလိုပြောပြပါတယ
်။ Theresa May ကကြီးမားတဲ့ပြောင်းလဲမှုတော့ရှိမယ်လို့တော့ကျမတို့မထင်ပါဘူး။ဒါပေမဲ့ရှိမယ်ဆိုရင်တော့ကျမတို့မြင်နေရတော့ negative ဘက်မှာပုံများမယ်။ဒါဖြစ်လို့ဆိုတော့သူကဒီ international aid ပေါ့နော်။ကိုင်းထောက်ပံ့မှုတွေကိုသူကစိတ်ဆိတ်မဝင်စားဘူး။ပြီးတော့ကျမတို့ရဲ့ record တက်မှာဆိုရင်လည်းသူရဲ့လှုပ်ရှားမှုတွေပြန်ကြည့်တဲ့အချိန်မှာမြန်မာပြည်ပေါ်မှာသူရဲ့စိတ်ဝင်စားမှုတို့လည်းသိမရှိဘူးအဲဒါကြောင့်ကျမတို့အမြင်မှာတော့သူကဒီမြန်မာအရေးမှာဆိုရင်တော့စိတ်ပြီးတော့လှုပ်ပေးမဲ့စံတာရှိမှာတော့မဟုတ်ဘူးအဲဒါကြောင့်မြန်မာပြည်အပေါ်မှာဆိုရင်သူကဒီမိုကရေစီရေးတိုးတက်မှုအတွက်ပြီးတော့ဒီလူခွင့်ရေးတွေအတွက်ဆိုရင်တော့ကျမတို့ဘက်ကတော့မျော်လင့်ချက်တော့နည်းနေတာပေါ့နော်
ဗုဒ္ဓနေ့မှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကသူ့ရဲ့နှုတ်ထွက်စာကိုမြန်မာကြီးအဲလိဇဘက်ထံမှတင်သွင်းသွားမှာဖြစ်ပြီးဝ ဝန်ကြီးချုပ်နှုတ်ထွက်စာတင်ပြီးမကြခင်မှာပဲဝန်ကြီးချုပ်အသစ်ဖြစ်လာမဲ့သရက်ဆာမေကအစိုးရအဖွဲ့ဖွဲ့ခွင့်ပြုဖို့ဗီမာကြီးထံအဆိုပြုလွှာကိုတင်သွင်းရမှာဖြစ်ပါတယ်ခင်ဗျ